ကချင်ပြည်နယ်ဝန်ကြီးချုပ်ကပြည်တွင်းငြိမ်းချမ်းရေးဖွဲ့စည်းပုံပြင်ဆင်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်စတုတ္တမှန်နိုင်ဖြစ်တဲ့မီဒီယာဟာအရေးကြီးကြောင်းပြောဆိုလိုက်ပါတယ်။တဆက်တည်းမှာပဲငြိမ်းချမ်းပြီးတော့ Federal Democracy ပြည်တော်စုတည်ဆောက်ရေးအတွက်အားလုံးပါဝင်ကူညီကြဖို့ကိုလည်းတိုက်တွန်းပါတယ်။ဒီသတင်းကိုတော့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကျင်းပနေတဲ့သတ္တမအကြိမ်တိုင်းရင်းမီဒီယာညီလာခံမှာကိုယ်တိုင်ရောက်ရှိနေတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့စတင်ကျင်းပတဲ့တတမအကြိမ်တိုင်းရင်းမီဒီယာညီလာခံမှာကချင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်တာပါညီလာခံအဖွဲ့မှစကားပြောကြရမှာကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကစတုတ္ထမန္တန်ဖြစ်တဲ့မီဒီယာရဲ့အရေးကြီးဆုံးကိုအခုလိုပြောကြတာဖြစ်ပါတယ်ည
ီလာခံကပြောဖို့ပြောတဲ့နိုင်ငံကြီးကိုအမြန်ရောက်ဖို့ကဒီလိုတော့မနေဘူးဒီမီဒီယာကလည်းအမှန်တရားကို
ကချင်ပြည်နယ်ဝန်ကြီးချုပ်ကဆက်လက်ပြီးတော့လည်းအခုလိုတိုက်တွန်းပြောကြားပါတယ်
။ဒီနေ့ဒီကြီးကဆောင်းမမဆိုင်နေတဲ့ပြည်သူတွေအားလုံးလူကြီးတွေအားလုံးကျွန်တော်အနေနဲ့တော့ခင်ဗျားတို့အားလုံးကျွန်တော်တို့ဆွေးနွေးတဲ့လူကြီးပဲဆိုတော့ဒီလိုပဲဆံပြီးပါ။ပြီးတော့အချက်များပြီးပါ။နိုင်ငံတော်အစိုးရကလည်းဒီဒုဒ္ဒမှာလည်းဖြစ်တဲ့ဒီမီဒီယာများအားလုံးတော့ကျွန်တော်တို့လည်းငြိမ်းချမ်းရရတဲ့ရန်ကုန်ဆက်ဆံကျမတို့အားလုံးတိုင်းပြည်ပြည်သူများလုံးလက်နက်ကင်အဖွဲ့ကြီးရဲ့အားလုံးလူကြီးတွေရုံးရုံးကြီးဖြစ်ခဲ့တဲ့ဒီကြောင့်ဒီများများဆက်ဆံရောက်ပြီးတော့ဘယ်နာဆက်ဆံပြီးထောက်နိုင်ဖို့ပြီးထောက်နိုင်ဖို့အတတ်နိုင်ဖို့ပူပီပတ်ဖို့ပေါင်းပေးကြပါလို့ကျွန်တော်အနေနဲ့မြတ်တရားခံလို့လည်းလေကုန်းဖြစ်ပါတယ်
ညီလာခံကိုတက်ရောက်လာတဲ့ပြန်ကြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးရဲနိုင်ကလည်းပြန်ကြားရေးဝန်ကြီးဌာနရဲ့တိုင်းရင်းသားသတင်းမီဒီယာလုပ်ငန်းဆောင်ရွက်မှုတွေကိုရှင်းလင်းပြောကြားခဲ့တယ်လို့ Media and Information Literacy ကမီဒီယာနဲ့သတင်းသိနာလည်မှုဆိုင်ရာဆောင်ရွက်ချက်တွေကိုလည်းရှင်းလင်းခဲ့ပါတယ်။ဆက်လက်ပြီးမီဒီယာနဲ့သတင်းအချက်အလက်သိနာလည်မှုဆိုင်ရာလုပ်ငန်းနဲ့ပတ်သက်ပြီးအခုလိုအကြံပြုပါတယ်။
ဒါဖြင့်ဒီလိုဆက်ပြီးတော့လည်းဒီ MIR ဒီသတင်းချက်နဲ့သိနာလည်းမှုသိနာသင်တန်းတွေဆက်ဖွင့်နေပါလေ။ဒီလိုအသိတရားတွေကလည်းဒီလူတွေအတွင်းရောက်သွားလို့လိုပါတယ်။ဒါမှလည်းကျွန်တော်တို့ကဒီတိုင်းသားပြည်သူတွေအနေနဲ့ဒီလို MIR အသိရှိမှပဲကျွန်တော်တို့သတင်းမှားတွေနောက်တစ်ခါကျွန်တော်တို့မုံတရားတွေသိခါတယ်။ဒါတွေစောင့်ရှောက်နိုင်တယ်လို့ခါကျွန်တော်ဖြစ်မြင်ပါတယ်။ဒါကြောင့်ဒီကိစ္စတွေကိုဒီညီလာခံမှာလည်းကျွန်တော်တို့ထည့်သွင်းဆောင်ရွက်ဖို့ကျွန်တော်အကြံပြုတင်ပြလိုပါတယ်
။တိုင်းမီဒီယာညီလာခံကိုတိုင်းရင်းသားသတင်းအဖွဲ့14ဘွဲ့နဲ့ဖွဲ့စည်းထားတဲ့ Burma News International BNI ကဦးဆောင်ကျင်းပတာဖြစ်ပြီးဒီနှစ်ညီလာခံကိုတရားမျှတမှုအတွက်တိုင်းရင်းမီဒီယာဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတာဖြစ်ပါတယ်။ဒီတတမအကြိမ်တိုင်းရင်းမီဒီယာညီလာခံမှာတော့တိုင်းရင်းသားမီဒီယာဖွဲ့စည်းရေးအတွက်မူဝါဒချမှတ်နိုင်ဖို့နဲ့မီဒီယာသမားတွေအတွက်ဥပဒေကြောင်းအရကာကွယ်ပေးနိုင်မှုကိုအဓိကရလို့ကြောင်း BNI ရဲ့ဥက္ကဋ္ဌနန်းဖောကင်ကပြောပါတယ်
။ဒီတစ်ချက်ကတိုင်းရင်းမီဒီယာမူဝါဒလေးအကြမ်းဖြစ်စီပေါ့နှစုံပြထွက်ရှိလာဖို့တော့ကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားစီချင်တယ်။နောက်တစ်ခုကဒီအဓိကကတော့ဒီပထမအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံကဟိုကျမတို့အစဉ်အဆက်မှာဆိုလို့ရှိရင်ကွန်ရက်တွေဖွဲ့စည်းဖို့အတွက်တွေရေရှည်သွားဖို့အတွက်တွေကျမတို့ဆောင်ပွဲလုပ်လာခဲ့ပေမဲ့လည်းတရားမျှတမှုပေါ့နော်ကျမမီဒီယာသမားသူကသတင်းရယူခြင်းအဖြစ်ကလည်းအန်ဒီရမရှိဖို့အတွက်ပေါ့နော်တရားမျှတနဲ့လည်းဟိုသူဥပဒေပိုင်းမှာဆိုလို့ရှိရင်ရင်ဆိုင်နိုင်မှုအတွက်ကိုကျမအဲ့အကောက်ွက်တစ်ခုကိုအဲ့ဒီရလက်ကိုလည်းရရှင်ပါမယ်
ဒီကနေ့စတင်တဲ့ညီလာခံမှာတော့လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းတောက်တွေလုံခြုံရေးမီဒီယာတွေရည်ရှိတည်တတ်နိုင်ရေးနဲ့အကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေရဲ့တည်ရောက်မှုစတာတွေကိုဆွေးနွေးပြီးညီလာခံကိုဒီလ16ရက်ကနေ18ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။တိုင်းမီဒီယာညီလာခံကို2013ခုနှစ်ကစတင်ပြီးမွန်ရှမ်းချင်းရခိုင်ကယားနဲ့ကရင်ပြည်နယ်တွေမှာနှစ်စဉ်ကျင်းပခဲ့တာဖြစ်ပါတယ်။